ော့အင်မီစလိုပါဒီမှာအခုလက်ရှိရကြတော့ Singles International School International တောင်းကြောင်းမှာပေါ့နော်ကလေးငယ်လေးပြင်နေဆရာမလုပ်နေပါလေ
အခုပြောနေတဲ့သူကတော့ရန်ကုန်မြို့ကပုဂ္ဂလိကစာသင်ကျောင်းတစ်ကျောင်းမှာနိုးစိုးရွယ်ကလေးတွေကိုပြုစုပြောင်းထောင်တဲ့အတန်းမှာဆရာမအဖြစ်အလုပ်လုပ်နေတဲ့ Amy Snow ဆိုတဲ့လူငယ်အမျိုးသမီးတစ်ယောက်ပါသူကရန်ကုန်တိုင်းတွန်တေးမြို့နယ်မှာမွေးဖွားကြီးပင်းခဲ့ပြီးအနောက်ပိုင်းတက္ကသိုလ်ကနေအင်္ဂလိပ်စာအဓိကဘာသာရပ်နဲ့ပွဲရတာတဲ့လူငယ်ဖြစ်ပါတယ်သူဟာကျောင်းတက်ရင်လည်းအလုပ်လုပ်ခဲ့သလိုကျောင်းပြီးချိန်မှာတခြားအလုပ်တွေလုပ်ခဲ့ပါတယ်မိဘကကျောင်းဆရာမဖြစ်သလိုသူလည်းစာသင်ပြရတာဝါသနာပါတဲ့အကြောင်းကိုယ့်ကိုယ်သတိထားမိသွားတဲ့အတွက်ပုဂ္ဂလိကစာသင်ကျောင်းတစ်ကျောင်းမှာဆရာအဖြစ်လျှောက်ထားပြီးအလုပ်ဝင်ခဲ့တယ်လို့ပြောပြပါတယ်
။တောင်ပီးခြင်းမှာဟိုတယ်မှာ waitress ဝင်လုပ်တယ်။ waitress လုပ်ပြီးတော့မှဒီမှာအလုပ် interview တစ်ခုထွက်ဖြစ်လိုက်တယ်ပေါ့နော်။အဲ့ဒီမှာစာသင်ကျောင်းလည်းဝါနာပါရတော့ကိုယ်ကိုသိတော့အဲ့ဒါဆရာမလုပ်ကိုစိတ်ဝင်စားပြီးဒီမှာအဲ့အလုပ်လျှောက်လိုက်ရဲ့အလုပ်လျှောက်တော့ရပါတယ်။ရပါပြီးတော့ဆရာမအဖြစ်နဲ့ပေါ့လုပ်ခဲ့ရပါနော်။ပထမဆုံးစာရေးသား NESC အဲ့ English ကျောင်းမှာလည်းလုပ်ခဲ့တာ။တစ်ဆိုင်လုပ်ချင်းမှာတော့ဒီရန်ကုန်လည်းမဟုတ်ဘူး။စာချီလိုက်မှတာဝန်ကျပြီးတော့မှဒီရန်ကုန်ပြန်ရောက်လာတာပေါ့။ထော်တလာအရွယ်ကိုသင်ရတယ်ထော်တလာဆိုတာကသရှင်လာနေပြီးတော့၃နှစ်အောက်ကိုပေါ့နော်အဲထော်တလာလို့ခေါ်တော့နှစ်နှစ်ကျော်ကျော်ပတ်ဝန်းကျင်လေးပေါ့အဲ့လိုအရွယ်လေးသင်ရတယ
်အစောပိုင်းမှာတော့အေမီစနိုးက၄တန်း၅တန်းအရွယ်ကိုအင်္ဂလိပ်စာသင်ခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့နိုးစိုးအရွယ်ကလေးတွေကိုပြုစုပြောင်းထောင်တဲ့ပညာရပ်ကိုပို့ပြီးစိတ်ဝင်စားတယ်ဆိုတာကိုယ့်ကိုယ်သတိပြုမိပြီးသင်တန်းတွေတက်ခဲ့တဲ့အကြောင်းပြောပြပါမယ
်ဒီသင်တန်းတွေတက်ကြတာပေါ့နော်အဲ့ဒါကညီမတို့ဒီရန်ကုန်ထဲမှာရှိရတိုင်ဝိုင်းမှာရှိရကလေးမွေးစားနေ၃နှစ်အချီ၃နှစ်ကနေ၆နှစ်အချီဘလို့ထိန်းသိမ်းရမယ်ဘလို့ပြင်ပြုပြင်ပြရမယ်ဆိုရင်ပြန်တော့အရင်ပေါက်တက်လိုက်တယ်။အဲ့မှာ၃လတက်ပြီးရွာကိုပို့ပြီးအစိတ်ဝင်စားတော့အဲ့ကလေးထိန်းရဲ့ပညာကိုတော့ကလေးထိန်းတာဆိုပေါ့နော်။ကလေးသင်ရတာပြီးအမှန်တမ်းမှခက်တယ်မပြီးသွားတော့အဲ့ကတိုင်းမှာပို့ကျွမ်းကျင်နေတော့လှုပ်လို့မနေနဲ့ရန်ကုန်တက်ပြီးရတဲ့ကမှာဒီမှာခလေးလေးကြားလိုက်တော့အဲ့ရန်တက်ချင်တယ်တက်ချင်တော့အဲ့စာမွေးရင်ပြီးရတယ်။ဒီနေ့ဒီရောစာမွေးအောင်လဲအောင်ပါရောအဲ့ဒီဘလို့မတင်တာကိုအဲ့တက်ခဲ့စာတွေ့လက်တွေ့ပေါ့တနည်းကျလည်းတက်ပြီးသွားရောပြီးခဲ့တဲ့ဒီဇင်ဘာလကမှအဲ့ပြီးပြီးပြန်သွားရပေါ့နော်ပွဲရခဲ့တဲ့အဲ့ဒီဘလို့မ PCC ဆိုပြီးတော့ဒီမှာနိုင်ငံနဲ့တခြားနိုင်ငံတွေပေါင်းပြီးလာဖွင့်နေတဲ့သင်တန်းလေးတနည်းအဲ့ဒါပြီးသွားခဲ့တဲ့အခု
ကလေးတွေပြုစုပြောင်းထောင်ရေးဘာကြောင့်အရေးကြီးတယ်ထင်လဲဆိုတော့ဆရာမလေးအေမီစနိုးက
ကလေးရိုးထိုင်းတာတော့ပို့ပြီးတော့နီးလန်းနေတစ်ခါတည်းပါတာပေါ့နော်ကိုတောင်ရောက်လာရင်ကလေးတရားကိုသူတို့ဘက်ဆောင်ဖွံ့ဖြိုးမှုအတွက်ဟိုရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအဲစိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအောင်းနေဆက်ဆိုင်ရေးကောင်းမှုအဲအဲ့လိုမျိုးလေးညီမတို့ကဒီအသက်ကြီးလာမှာသင်ပေးလို့မရတဲ့အရာတွေကိုဒီနေ့ဆရာပူပေါင်းပြီးအစားသင်ငန်းတွေမှာပေါ့အခုလေးရပေါ့ညီမတို့ကလုပ်ပေးရပေါ့နော်ဟိုကဗျာလေးကြီးဆိုကြမယ်တကယ်တမ်းလည်းသူတို့စော်ခိုင်းမယ်အဲစော်ရခါကြရင်ကလေးဆိုတာမျိုးကအကုန်လုံးကဘိုးလေးကြီးပဲလေအိမ်မကြီးလို့ယူဆိုတာကအရေးတစ်ခုကိုနှစ်ယောက်ပြန်လို့နေတာရှိမယ်အဲ့ကောင်ဒီမှာညီမတို့ကသူတို့ကို negotiation တဲ့တရား hand taking scale လေးကိုလိုရအောင်ဆိုပြီးတော့ညီမတို့ကလေ့ကျင့်ပေးရဲ့ခုမုတ်စားနေရင်အောက်ကိုပြုတ်ချလို့ရှိရင်ကမကိုကောက်တဲ့အောင်ကိုသားတို့ကအမိုက်အမိုက်ပေါ်မြောက်လို့ပြစ်တဲ့အောင်အဲ့လိုမျိုးပေါ် model လေးရအစားပြေးပြရလေးညီမတို့ကသင်ပေးဖြစ်တယ်ပေါ့နော
်ကလေးတယောက်စကားတက်ပြီးလမ်းလျှောက်တက်ကစားတက်တဲ့အရွယ်မှာလူမှုဘဝတွေနဲ့ပေါင်းဆက်တင်ကြတဲ့စနစ်ကအောင်မြင်တာကိုအနောက်နိုင်ငံတွေမှာတွေ့ရပါတယ်အမေရိကန်ပြည်တော်စုကနေကလေးဒိန်းချောင်းတွေပါဆိုရင်လေကလေးတွေကိုတူးချင်းလိုက်သူတို့စိတ်ဝင်စားတာကိုလေ့လာပြီးမျှော်မြောက်ပေးတာတွေ့ရပါတယ်။အဲ့ဒီပြင်လူတွေရဲ့တံမွေးဝမ်းကြောင်းမှုနေ့စဉ်ဈေးဝယ်သွားလာမှုတွေကိုလည်းမိတ်ဆက်တင်ကြားပေးတာတွေ့ရပါတယ်။အဲ့ဒီလိုလက်တွေ့ဘဝတွေနဲ့ကလေးတွေကိုပေါင်းဆက်တင်ကြားပေးတဲ့စနစ်ကိုအကောင်းဆုံးဖြစ်တယ်လို့ဆီယာမာလင်းအေမီစနိုးကသူ့အတွေ့အကြုံနဲ့ရှင်းပြီးပြောပြပါတယ်။ဒါကြောင့်အနာဂတ်လူကြီးဘဝမှာစမှတ်ကြတဲ့အောင်မြင်တဲ့အမြင်ကျဲတဲ့သူတွေဖြစ်လာဖို့ကလေးဘဝကလေးကသိပ္ပံနေကြစနစ်တကျပြုစုပြောင်းထောင်တဲ့အလုပ်တွေမြန်မာနိုင်ငံမှာထွန်းကားစေချင်တယ်လို့ဆီယာမအီမီစနိုးကပြောပြပါတယ်။သူ့အနေနဲ့လည်းအိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းနိုင်ငံ၊လာအိုနိုင်ငံ၊ဗီယက်နမ်နိုင်ငံတွေရောက်သွားတဲ့အခါမှာလူတွေအလုပ်ကြိုးစားတာတွေ၊စီကံရှိတာတွေ၊နိုင်ငံသားတွေကိုမခွဲခြားတာတွေ၊ဖော်ရည်တာတွေအားကျတယ်လို့မြန်မာနိုင်ငံသားတွေကလည်းအဲ့ဒီလိုဖြစ်လာစေချင်တယ်လို့ဆိုပါတယ်။လူတယောက်အောင်မြင်နဲ့မအောင်မြင်ဘူးဆိုတာကိုဘယ်လိုသတ်မှတ်မလဲဆိုတော့ဆီယာမာလေးအေမီစနိုးက
ကိုယ်ဝါဒနာကိုတိဖို့အဲ့ဒါကိုတိမှအဲ့ဝါဒနာပေါ်မူတည်ပြီး carry ပေါ်မူတည်ပြီးရောကိုစူးစမ်းတဲ့အရာကြီးပေါ့ဥပမာဆိုရင်ဒီမှာဒီဆီယာမာတယောက်လုံးနေပြီးရောချင်းချက်လေးပညာကြီးလိုက်တက်နေလို့အလကားပဲလေကို carry ပေါ်မူတည်ပြီးရောအဲ့နဲ့ပတ်သက်တဲ့သင်တန်းတွေအဲ့နဲ့ပတ်သက်တဲ့စာအုပ်တွေအများကြီးဖတ်ကြမယ်ဒီတယောက်အောင်မြင်နဲ့မအောင်မြင်ဘူးဆိုတော့ဝေးအများကြီးရမှာမဟုတ်ဘူးကိုလုံးနေတာကိုကိုပျော်ရွှင်နေတာအောင်မြင်မှုပဲကိုယ်လုပ်ရတဲ့လုပ်ရတဲ့ကြောင့်တမားကြီးလည်းအထောက်ကူပြုမယ်။တမားဘဝကြီးမထိခိုက်ဘူးဆိုရင်ဒါအောင်မြင်တာပဲ
။ဒါကတော့ရန်ကုန်မြို့ကလူငယ်ဆရာမလေး အေမီစနိုးရဲ့အတွေ့အကြုံနဲ့စိတ်ကူးတချို့ပါ။ကဲညီလေးညီမလေးတို့ရောအနာဂတ်စိတ်ကူးတွေဘယ်လိုရှိကြလဲ။နောက်တစ်ပတ်မှာပြန်ဆောင်ကြမယ်နော်။